ကယောဂကာလမှာအလောက်ကင်အခက်အခဲကြုံနေရပေမဲ့လူမှုဖူလုံရေးခန်းစားခွင့်မရနိုင်ပဲဖြစ်နေကြတဲ့အလုပ်သမားတွေကိုအစိုးရကအကူအညီပေးဖို့စီစဉ်နေတဲ့အကြောင်းပြောပြပါမယ်ကျွန်မအင်တာနာထောင်းပါ
ကျွန်တော်တို့လိုဟိုပါကောင်းဆောင်ပိုင်းနေတောင်မှပဲအဆက်ရက်ရှိလို့ဆိုတော့ကျွန်တော်တို့အောက်က
ကျွန်တော်တို့ကတော့အလုပ်သမားညီကောင်မတော်တွေကိုသတင်းပေးတာပါဒီသတင်းကတော့ဆိုရကအတီးပြီးပြောကြပြီးပါပြီမိမိဒီသက်ဆိုင်ရာမျိုးနယ်အလိုက်ရက်ွက်လိုက်ထွေးထွေးအုပ်ချုပ်ရေးတွေကိုစည်းရင်းသွားပေးကြပါကိုပါအောင်လို့ဆောင်ရွက်ကြပါကိုကျော်ပြောချင်တာသတင်းရဲ့ချက်လက်ကိုစောင့်နေကြပါပေါ့နော်ဒီဆိုတော့အော်တိုဘာလအတွင်းပေးမှာဖြစ်တဲ့ကြောင့်မလို့ဒီပေးမဲ့အစီအစဉ်ထဲမှာကိုပါသွားဖို့အရေးကြီးပ
တော်လုံးသူကပြင်းရောက်ဖြစ်ခြင်းနိုင်အောင်လို့ပေါ့နော်ဒီဒါလေးကသူတို့ကတော့ကာယဝတ္ထုရှင်ရှင်ကလေးဖြစ်နေစီတော့ဟိုဖြစ်ကြတာပါတောက်ခံရတာပါ
ကိုဗစ်ကယောဂါကာလအတွင်းမှာအလုသမားတွေရဲ့လူမှုဖူလုံရေးထောက်ပံ့ငွေကိုတိုးမြှင့်ပေးနိုင်ဖို့ပြန်လည်သုံးသပ်မယ်လို့လည်းအလုသမားလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဦးသိန်းစွေကအလုသမားအရေးလှုပ်ရှားသူတွေအစိုးရအဖွဲ့ဝင်တွေနဲ့မနေ့တုန်းကအွန်လိုင်းဆွေးနွေးပွဲမှာပြောဆိုထားပါတယ်ရှင်။ကျွန်မအိတ်တနာထုံးမှရန်ကုန်မြို့ကနေသတင်းပေးပို့တာဖြစ်ပါတယ်။